အိန္ဒိယနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အတွင်းစစ်တွေစစ်ကမ်းတည်ဆောက်မှုရန်နှုန်းပြပြီးစီးသွားပြီမို့လာမယ့်နှစ်စံပိုင်းစစ်တွေစစ်ကမ်းဖွင့်နိုင်ဖို့နေဆက်ကုန်တွေတွေကမျှော်လင့်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းကိုဗစ်ရောဂါကပ်ဘေးနဲ့အခုလက်တလောလုံခြုံရေးအခြေအနေတွေကြောင့်စီမံကိန်းတစ်ခုလုံးရဲ့ကုန်တွင်းပိုင်းတည်ဆောက်ရေးမှာကြန့်ကြာနေပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းထားတာကိုတော့ကိုစီတူကပြောပြပေးပါမယ်ခင်ဗျာ။
ရခိုင်ပြည်နယ်စစ်တွေမြို့ကိုတဆင့်ခံထားတဲ့အိန္ဒိယရဲ့ကလဒန်ဘတ်ဆုံတည်ယူပို့ဆောင်ရေးစိတ်ကန်းကိုမကြခင်မှာဖွင့်လှစ်တော့မယ်လို့မြန်မာသတင်းဌာနတွေကရေးသားဖော်ပြကြပေမဲ့အိန္ဒိယဆိုရကတော့တချို့အပိုင်းတွေမှာအခုချိန်ထိကြန့်ကြာမှုရှိနေတယ်လို့ဒင်းလာနေကပြောပါတယ်။ရေလံပိုင်းတိဆောက်ရေးလုပ်ငန်းခွင်ကပြီးစီးသွားပေမဲ့မြန်မာပြည်တွင်းကုန်းတွင်းပိုင်းကိုဖြတ်တန်းထားတဲ့တိဆောက်ရေးလုပ်ငန်းခွင်တွေမှာတော့လုံခြုံရေးပြဿနာတွေရှိနေတယ်လို့သိရပါတယ်။ဒီလမ်းပိုင်းအဓိကစိတ်ကမ်းဖြစ်တဲ့စစ်တွေစိတ်ကမ်းကတော့ရာနှုန်းပြည့်ပြီးစီးသွားပြီးအခုလာမယ့်ဇန်နဝါရီလထဲမှာဖွင့်လှစ်နိုင်လိမ့်မယ်လို့ရခိုင်ပြည်နယ်ကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးက VOA ကိုပြောပါရယ်ဒီစိတ်ကမ်းကနေပို့ကုန်တွေကိုစမ်းသပ်ပို့ဆောင်ဖို့လည်းရှိနေတာပါချင်းပြည်နယ်တဲကကုန်းတွင်းပိုင်းလမ်းမှာတော့လမ်းဦးကြောင်းဖောက်ထားပြီးမဲ့တချို့နေရာတွေမှာတိစောက်နေစေလို့သူကပြောပါရယ်လက်ရှိပထ
မအသင်းအနေနဲ့ကတော့ကျွန်တော်ဒီစစ်တွေစိတ်ကမ်းကိုဖွင့်နိုင်အောင်ဒါစူးစမ်းနေပါရယ်အဲဒီစစ်တွေစိတ်ကမ်းဒီကနေပြီးတော့မှပဲဒါတစ်ဆင့်ပေါ့လေဆက်နိုင်အောင်ဆိုပြီးတော့လုပ်နေပါတယ်လက်ရှိကတော့ကျွန်တော်တို့ကစစ်တွေစက္ကန့်ပွင့်တော်ပြီလို့ရှိရင်ဒါဖြစ်နိုင်တော့ပကုန်းတွေအသင်းတွေနဲ့ကျွန်တော်တောင်းဆိုတာကတော့ဒါစစ်တွေကနေတစ်ဆင့်ကိုလ်ကာတာနဲ့ဒါကျွန်တော်တို့စင်ပေါ်တွေဆိတ်နိုင်အောင်လုပ်ပေးပါလို့တော့ကျွန်တော်တို့လည်းတောင်းဆိုတာတွေဟာတွေတော့ရှိပါတယ်လက်ရှိနေတာတော့ဒီစစ်တွေစက္ကန့်မှရှိတဲ့ဟာတစ်ခုပဲသူတို့ဖွင့်မယ်ဆိုတဲ့အနေဒါရှိပါတယ်ဒါဖွင့်ပြီးတော့လက်ရှိမှာလက်ရှိမှာလည်းကျွန်တော်တို့သိကြတဲ့လောက်ကတော့ဒီစစ်တွေပို့ကတော့ဒီနေ့လက်ရှိနေပို့နိုင်တဲ့ဟိုသူတို့စာတီပတိတွေအခုဒီကြေအကုန်လုံးကတော့ရရှိပြီးဖြစ်ကြောင်းတော့ကျွန်တော်သိကြပါတယ
်။ဒီစီမံကိန်းနဲ့ပတ်သက်လို့အိန္ဒိယဆိုရရဲ့အဓိကရွေးချက်ကတော့မြန်မာ၊ဘင်္ဂလားဒေ့ရှ်နဲ့နေချင်းဆက်၊ကုန်းတွင်းပိတ်၊မီဇိုရမ်နဲ့မဏီပူပြည်နယ်တွေဖွံ့ဖြိုးလာဖို့ပဲဖြစ်ပါတယ်။အိန္ဒိယနိုင်ငံကလကတာနဲ့ရန်ကုန်ကကုန်ပစ္စည်းတွေကိုစစ်တွေစစ်ကမ်းကိုပို့ပြီးတော့အဲဒီကတဆင့်ချင်းပြည်နယ်ပလောဝမြို့ကဖြတ်ပြီးအိန္ဒိယ၊မီဇိုရမ်ပြည်နယ်နဲ့ကုန်သွယ်ဖို့ဖြစ်ပါတယ်။ရေလမ်းပိုင်းတိစောက်ရေးလုပ်ငန်းတွေကပြီးသွားပြီမဲ့ရခိုင်နဲ့ချင်းပြည်နယ်ကိုဖြတ်သွားတဲ့ကုန်းတွင်းပိုင်းမှာတော့စီးပိပခရကြောင်းလုပ်ငန်းကြန့်ကြာနေပါတယ်အိန္ဒိယနိုင်ငံပြည်ပရေးရာဝန်ကြီးဌာနနိုင်ငံရေးဝန်ကြီးမစ္စတာဗနေးမိုဟန်ကွာထရာနဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဟာပြီးခဲ့တဲ့နိုဝင်ဘာလ22ရက်နေ့မှာနေပြည်တော်မှာတွေ့ဆုံပါတယ်အဲ့တွေ့ဆုံမှုအတွင်းနေဆက်လုံခြုံရေးနဲ့ပင်လယ်ရေကြောင်းတိုက်ရိုက်ကုန်သွယ်ရေးစတဲ့ကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ပါတယ်အဲ့နောက်နိုဝင်ဘာလ26ရက်နေ့မှာရခိုင်လက်နက်ကိုင် AA နဲ့စစ်ကောင်စီတို့နှစ်ဖက်အပြစ်ရဖို့သဘောတူလိုက်ပြီးအနစ်ကြာရပ်နားထားတဲ့ကလဒန်စီမံကိန်းကိုဆက်လုပ်ဖို့ဖြစ်လာတာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်ချင်းပြည်နယ်ပလောဝနေရာတွေမှာရခိုင်လက်နက်ကိုင် ULAAA နဲ့စစ်ကောင်စီတို့ကနယ်မြေအသီးသီးထိန်းချုပ်ထားတာပါဒါကြောင့်လဲဒီစီမံကိန်းအပြည့်အဝကောင်ထယ်ဖော်နှံမှုဆိုရင်အိန္ဒိယအနေနဲ့မြန်မာစစ်ကောင်စီနဲ့တည်းမဟုတ်ပဲသက်ဆိုင်ရာဒေသတွင်းတိုင်းဒေသလက်နက်ကိုင်တွေနဲ့ပါထိဆက်ညှိနှိုင်းဖို့လိုမယ်လို့ယူဆကြပါတယ်အိန္ဒိယဆိုရအနေနဲ့စစ်ကောင်စီနဲ့တည်းမဟုတ်ပဲဒေသတွင်းနယ်မြေတချို့ကိုထိန်းချုပ်ထားတဲ့ AA ရခိုင်တပ်ဖွဲ့နဲ့လည်းဆက်ဆံရေးရှိထားတဲ့လို့နိုင်ငံရေးလေလာသူဦးဖေတန်းက VOA ကိုပြောပါတယ
်ဒီနှစ်ဖွဲ့ကအကုန်လုံးပြန်လာတာကဒီဒီမရှိဘူးဆိုရင်တော့ဒီဇာတ်ကပုံမှန်မဟုတ်ဘူးဒီအိန္ဒိယဆိုရအနေနဲ့ကတော့တစ်ဖက်ကမြန်မာစစ်တပ်အကူပဲဆောင်းပေးပြီးတော့ဆက်ဆံနေတယ်အဲဒီဘက်ကအပြစ်မှမပြုဘူးဆိုရင်တော့ဒီကိစ္စကဒီဘက်ကလည်းကွန်ဂျူနိုင်ငံအကြောင်းရှိဘောဒီစီမာလည်းပဲဂျယ်လီနဲ့အဲဒီမှာစစ်တပ်ကြားမှာအတိုက်ပွဲတွေကြာကြီးရဆိုင်ထားရဆိုပေမဲ့ဒါဒီစီမာတိုက်ပွဲတွေပြန်ဖြစ်လာရင်လည်းဖြစ်လာလိမ့်မယ်အဲ့တော့ဒီကန်းကအတူတူသဘောတူနေတဲ့အခါမှာပွင့်လိုက်အဲ့ဒါရရှိတဲ့အခါမှာတိုက်ပွဲကြီးတဲ့အခါမှာပိတ်လိုက်အဲ့အဲ့လိုသူတို့ရဲ့ကစားပွဲတစ်ခုဖြစ်နေလိမ့်မှာပေါ့နော်ဟောအဲ့ဒါကြောင့်ဒီအိန္ဒိယဆိုရမြန်မာကိုရင်းနှီးထားတဲ့အဲဘိတ်ချာနေတဲ့နော်ဒါတစ်ဖက်ကိုဖျက်မှတ်တာဆက်ဆံဖို့လိုတယ်တစ်ဖက်ဆုံးရဲ့အသိမှပြမှုကိုရရှိအောင်သူတို့ကစကြိုးစားဖို့လိုတယ်သူကကျွန်တော်ပြောချင်ပ
ါကလဒန်ဘတ်ဆုံတည်ယူပို့ဆောင်ရေးစီမံကိန်းကိုအိန္ဒိယနဲ့မြန်မာနိုင်ငံက2008ခုနှစ်မှာလက်မှတ်ရေးထိုးခဲ့တာပါစီမံကိန်းကိုတော့2010နှစ်ကုန်ပိုင်းလောက်မှာစတင်အကောင့်ထဲပေါ်ခဲ့ကြပြီးတော့အိန္ဒိယဘက်ကအမေရိကန်ဒေါ်လာ484သန်းယင်းနှုန်းထားတာဖြစ်ပါတယ်ခင်ဗျာ